ဥရောပလေဘက်မှာဒီကနေ့ဆက်လက်မိုးသီးထန်နေပြီးနေရာတော်တော်များရေပေးတင်နေချိန်မှာပဲပိုလန်နိုင်ငံအနောက်တောင်ဘက်ဒေသမှာလူတစ်ယောက်ရေနစ်သေဆုံးပြီးချက်သမရနိုင်ငံနယ်စပ်မှာလူပေါင်းထောင်ချီပြေးလို့ရပြောင်းရွှေ့နေရပါတယ်။ဩစတြေးလျနိုင်ငံမှာရေပေးကယ်ဆယ်ရေးလုပ်နေတဲ့မိသားသမားတူသေဆုံးကြောင်းလဲဒူအညီချုပ်ဝါနာကိုကလာကဒီနေ့ပဲလူ X လူမှုကွန်ရက်မှာပြောဆိုခဲ့တာပါ။ချက်သမရနိုင်ငံဆလိုဗက်ကီးယားနိုင်ငံနေနဲ့နယ်စပ်ချင်းထိနေတဲ့ဗီယက်နာမြို့ဝင်တော်ဝင်းကျင်ကဒေသကိုလည်းကပ်ပြီးစင်နေပြီဖြစ်ဩစတြေးလျအာဏာပိုင်ကကြေညာထားပါတယ်ချက်သမရနဲ့ပိုလန်နိုင်ငံကနေရာတချို့မှာနှစ်ပေါင်း30အတွင်းအဆိုးဆုံးရေပေးတံနဲ့ကြုံနေကြရတာပါချက်နိုင်ငံမှာမိုးသက်လီပြင်းတဲ့နောက်နေ3သိန်းခွဲလောက်လက်စစ်မီးတွေလည်းပြတ်တောက်နေပါတယ်ပရက်မြို့ရဲ့အရှေ့ဘက်235ကီလိုမီတာအကွာလောက်ကစတာရစ်မြစ်ထဲကိုကားစီးပြုတ်ကျရာကပျော်ဆုံးနေသူ3ယောက်ကိုရှာဖွေနေတယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်ပိုလန်နိုင်ငံမှာတော့ရေပေးတံအဆိုးဆုံးခံခဲ့ရတယ်လို့ဝန်ကြီးချုပ်ဒေါ်နယ်တက်စ်ကပြောထားတဲ့ကလိုဒော့စကိုခရိုင်မှာလူတစ်ယောက်တည်ဆုံးပြီး1600လောက်ကိုလည်းဘေးလွတ်ရာကိုပျောက်ရွှေ့ပေးထားရပါတယ်ခင်ဗျာ